ကမ္ဘောဒီးယားပြည်ဟောင်းမင်းသားကြီးတီဟန်လူဟာတနင်္ဂနွေနေ့အစောပိုင်းကပဲလူကြီးယောဂနဲ့နှက်ရွာဆံခဲ့ပြီဖြစ်ကြောင်းကမ္ဘောဒီးယားအစိုးရကကြေညာခဲ့ပါတယ်။အသက်89နှစ်အရွယ်မင်းသားကြီးတီဟန်လူဟာတရုတ်နိုင်ငံဘေကျင်းမြို့မှာစေကူတာမှုခံနေစဉ်ကွယ်လွန်ခဲ့တာပါ။မင်းသားကြီးတီဟန်လူကိုပြင်သစ်လက်အောက်ကကမ္ဘောဒီးယားနိုင်ငံလွတ်မြောက်အောင်ဆောင်ရွက်ပေးခဲ့သူစစ်ပွဲတွေနဲ့လူမျိုးတုံးတက်ဖြတ်မှုတွေကနေအခြေမခံသေးတဲ့ဒီမိုကရေစီကိုပုံစံချခြိလှမ်းဆနိုင်အောင်ကြိုးပမ်းခဲ့သူအဖြစ်ချီးမွမ်းပြောဆိုကြပါတယ်။ဗီယက်နမ်စစ်ပွဲအတွင်းမှာဘီယင်ဟောင်းမင်းသားကြီးတီဟန်လူဟာပြပခီးထွက်နေစဉ်စစ်တပ်ကအာရမနန်းချဖယ်ရှားတာကိုနှစ်အနည်းငယ်ခံခဲ့ရပါတယ်။ထိနှံပြန်ရဖို့သူဟာကွန်မြူနီအုပ်စုဖြစ်တဲ့ခမာနီတွေနဲ့ပူးပေါင်းခဲ့ပါတယ်။ဒါပေမဲ့1986ခုနှစ်မှာခမာနီတွေကသူ့ကိုဘေးဖယ်ထားခဲ့ပြီးသူ့ရဲ့အသက်အန္တရာယ်အတွက်စိုးရိမ်စရာအခြေအနေထိဖြစ်ခဲ့ပါတယ်။သူဟာ1992ခုနှစ်မှာပြည်နှင်တန်းခံနေရရာကကမ္ဘောဒီးယားနိုင်ငံကိုပြန်လာခဲ့ပြီး1993ခုနှစ်မှာထိနှံပြန်လည်ဆက်ခံခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအရေးပါသူတစ်ဦးအဖြစ်ထင်ရှားခဲ့ပါတယ်ရှင်။